ရနာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်ဖိနှိပ်မှုတွေကြောင့်ဘေးလွတ်ရာထွက်ပြေးခိုလုံဖို့မြန်မာပြည်သူတွေအတွက်အိန္ဒိယရဲ့အကူအညီအရေးကြီးလိုအပ်နေချိန်မှာပဲအိန္ဒိယအစိုးရအနေနဲ့မြန်မာပြည်သူတွေအပေါ်တစ္ဆာမဖောက်သင့်ကြောင်းမီဇိုရန်ပြည်နယ်ဝန်ကြီးချုပ်က VOA နဲ့တီးတန့်ဆက်သွယ်နေမြန်ကမှာပြောပါတယ်။မိုင်းအင်ဂျင်နိုင်ကဗီဒီယိုကွန်ဖရင့်ကနေတဆင့်ပြည်နယ်ဝန်ကြီးချုပ်ဇိုရန်တန်ကားကိုမေးမြန်းထားတာကိုနားဆင်ရမှာပါ။
မြန်မာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပြည်내ဝင်ကြီးချုပ်ကအိန္ဒိယဝင်ကြီးချုပ်နရင်ဒရာမိုဒီကိုရေးသားပေးဖို့တဲ့စာကို VOE ကလက်ခံရရှိထားပါတယ်။အဲ့ဒီစာထဲမှာမြန်မာကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအိန္ဒိယအစိုးရအနေနဲ့လက်ခံကူညီဖို့တိုက်တွန်းထားတယ်လို့ဒုက္ခသည်တွေကိစ္စမှာပြည်내ဝင်ကြီးဌာနကညွှန်ကြားချက်ပေးထားတာကိုမီဇိုရန်ပြည်내ကလက်ခံမှာမဟုတ်ဘူးလို့ပြည်내ဝင်ကြီးချုပ်ရေးထားတာတွေ့ရပါတယ်။အဲ့တော့အခုနောက်ဆုံးဝင်ကြီးချုပ်နရင်ဒရာမိုဒီနဲ့ဒီမီဇိုရန်ပြည်နယ်အစိုးရတို့ညှိနှိုင်းဆွေးနွေးနေတဲ့အချိန်ကြီးဘယ်လိုရှိပါလဲရှင
် I have sent a delegation team of 4 persons
ကုသလေလူပါတယ်ဖွဲ့ကိုကျွန်တော်ဆွေးလွတ်ထားပြီးပါပြီနှစ်ယောက်ကတော့အထက်နဲ့အောက်လွတ်တော်မှာရှိတဲ့မီဇိုရန်အမတ်တွေပါအိန္ဒိယလွတ်တော်မှာမီဇိုရန်ကိုစားပြုအမတ်2ဦးရှိတာကလည်းကျွန်တော်တို့ပြည်နယ်မှာလူဦးရေတန်းကျော်ပဲနေထိုင်နေတဲ့အတွက်ဖြစ်ပါတယ်နောက်တစ်ဦးကပြည်နယ်ဒုဥက္ကဋ္ဌဝန်ကြီးရာထူးအဆင့်ရှိပြီးအလွန်အရေးပါတဲ့ပုဂ္ဂိုလ်တစ်ဦးပါနောက်တစ်ခုကတော့ကျွန်တော်ရဲ့နိုင်ငံရေးအကြံပေးဖြစ်ပါတယ်။တို့၄ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ကို New Delhi ကိုကျွန်တော်ဆွေးလွတ်ထားပါတယ်။ဒီကနေ့မှာတို့၄ဦးဟာမြန်မာဒုက္ခသည်အရေးကိစ္စကိုအိန္ဒိယဒုသမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ကျွန်တော်ကိုယ်စားလှယ်အဖွဲ့ဟာအရေးကြီးတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ခဲ့ကြပြီးဖြစ်တယ်လို့နောက်ထပ်လည်းအိန္ဒိယအစိုးရအဖွဲ့အတွင်းအခြားအရေးကြီးတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ဆုံဖို့ကြိုးပမ်းနေပါတယ်။အိန္ဒိယအစိုးရကိုကျွန်တော်ပြောခဲ့တာကမြန်မာပြည်ဟာကျွန်တော်တို့မိတ်ဆွေတွေဖြစ်ကြပြီးမြန်မာနိုင်ငံရေးအခြေအနေကြောင့်သူတို့အတက်အညီတွေအကိုအကာအကွယ်ရဖို့ဗီဇိုရန်ပြည်နယ်ကိုထပ်ပြီးလာနေကြတယ်ဆိုတာပါ။အိန္ဒိယနိုင်ငံတွေမှာခိုလုံခွင့်ရဖို့သူတို့လိုအပ်နေပါတယ်။အထူးသဖြင့်ချင်းလူမျိုးတွေနဲ့ကျွန်တော်တို့ဟာမျိုးကိုမောင်နှမတွေဖြစ်ပါတယ်။ကျွန်တော်အမေဘက်ကဦးလင်းမြောင်ဟာမြန်မာပြည်မှာပဲနေထိုင်ခဲ့တာဖြစ်ပြီးအဲ့ဒီမှာကွယ်လွန်ခဲ့ပါတယ်။ကျွန်တော်အမေနဲ့သူညီမနှစ်ယောက်ဟာအိန္ဒိယမှာနေတာပါ။ကျွန်တော်တို့ဟာအလွန်ပဲနှိစက်ကြပါတယ်။ဒါကြောင့်သူတို့မှပြဿနာရှိလာတဲ့အခါအိန္ဒိယကိုလာဖို့လမ်းကလွဲလို့အခြားကြီးချက်စရာမရှိပါဘူး။ဒါကြောင့်ကျွန်တော်အိန္ဒိယအစိုးရကိုတောင်းဆိုလိုတာကမြန်မာနိုင်ငံရဲ့အခြေအနေကြောင့်အိန္ဒိယရဲ့အကူအညီကိုသူတို့အရေးကြီးလိုအပ်နေပါတယ်။ဒါကြောင့်သူတို့လိုအပ်နေတဲ့အချိန်မှာအိန္ဒိယနိုင်ငံသားချင်းသူတို့ရဲ့ညှိနှိုင်းချက်ဖြစ်ပါတယ်။မြန်မာပြည်သူတွေလိုအပ်နေတဲ့အချိန်မှာကျွန်တော်တို့သူတို့အပေါ်ကိုတစ္ဆာမဖောက်သင့်ပါဘူး။တကယ်လို့ကျွန်တော်တို့သူတို့ကိုတစ္ဆာဖောက်ခဲ့မယ်ဆိုရင်ဒါမှမဟုတ်သူတို့လိုအပ်တဲ့အချိန်မှာကျွန်တော်တို့ကလက်မခံနိုင်ဘူးဆိုရင်မြန်မာပြည်သူတွေရဲ့စိတ်ဓာတ်ကိုအကြီးအကျယ်ထိခိုက်စေပါလိမ့်မယ်။ဒီလိုစိတ်နာကြီးထိခိုက်မဲ့အခြေအနေကိုပျောက်ကွယ်ဖို့ဆိုရင်ဆယ်စုနှစ်ပေါင်းများစွာကြာသွားပါလိမ့်မယ်။ဒါကြောင့်အိန္ဒိယတဲကိုဝင်လာဖို့အတွက်မြန်မာပြည်သူတွေရဲ့မေတ္တာရက်ခံတောင်းဆိုချက်တွေကိုအိန္ဒိယအစိုးရအနေနဲ့စန့်ကျင်ဖို့ဒါမှမဟုတ်ငြင်းပယ်ဖို့မသင့်ပါဘူး။
ပြည်내ဝင်ကြီးချုပ်ရဲ့စာထဲမှာလည်းမြန်မာပေါ်ထားတဲ့အိန္ဒိယဆိုရရဲ့နိုင်ငံသားရေးမူဝါဒကိုနားလည်မှုရှိပေမယ့်အခုကိစ္စကလူသားချင်းစာနာမှုအကျက်တဲကိစ္စဖြစ်တယ်ဆိုတာကိုထောက်ပြထားတွေ့ရပါတယ်။ဒါပေမဲ့အရေးကြီးတာကအိန္ဒိယဟာနောက်လာမှအလဲကျလုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်လာမှာဆိုတော့အခုလိုဆက်ရနာတင်ထားတဲ့မြန်မာအရေးကိုအိန္ဒိယအစိုးရအနေနဲ့ဘလို့ကင်တယ်တင်တယ်လို့မြင်ပါလိမ့်ရှင
်။ That is the reason why Indonesian is UN Security Council
အင်းရအနေနဲ့ဝန်ကြီးဘာမှမသိနေပေမဲ့တရုတ်နဲ့ရုရှားကဗီဇာအနာတုံးနေတာဖြစ်ပါလေကျွန်တော်တို့အနေနဲ့တရုတ်နဲ့ရုရှားကိုဘာမှမပြောနိုင်ပေမဲ့အိန္ဒိယကကျွန်တော်တို့နိုင်ငံကျွန်တော်တို့အစိုးရဖြစ်ပါလေဒါကြောင့်မြန်မာပြည်သူတွေကိုပုံမူကြိုးစားလက်ခံဖို့မြန်မာရေးရာကိစ္စနဲ့ပတ်သက်လို့တို့ရဲ့နိုင်ငံကမူဝါဒကိုပြောင်းလဲဖို့ကျွန်တော်တို့တောင်းဆိုရမှာပါဒါကြောင့်အင်းကြီးချင်းနိုင်ငံတွေအဖြစ်သားမကလူမျိုးရင်းကောင်စီမှာအလွန်အရေးကြီးတဲ့နေရာကိုရောက်နေချိန်မှာမြန်မာအပေါ်မှာထားတဲ့မူဝါဒကိုပြောင်းလဲဖို့အိန္ဒိယအစိုးရကိုကျွန်တော်တို့မြစ်တာရက်ခံပါတယ
်။ဒါဆိုရင်အိန္ဒိယအစိုးရရဲ့တုံ့ပြန်ချက်ကိုဘယ်လိုမျှော်လင့်ထားပါသလဲ။တကယ်လို့သူတို့ကပြည်내ဝင်ကြီးချုပ်ရဲ့တောင်းဆိုချက်ကိုလက်မခံဘူးဆိုရင်ဘယ်လိုအခြေအနေတွေဖြစ်လာမလဲရှင်
။ Well, I do not know because we have not had a personal contact with the prime minister and the home minister
အဲ့တော့ကျွန်တော်မသိပါဘူးကျွန်တော်အနေနဲ့အိန္ဒိယဝန်ကြီးချုပ်နဲ့ရောပြည်ထောင်စုဝန်ကြီးနဲ့ပါပုဂ္ဂိုလ်ကြီးအဆက်အသွယ်မရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့သူတို့တွေဟာမင်းဆွေစီယုံကြီးတွေနဲ့အလွန်ကိုအလုံများနေပြီးကျွန်တော်တို့နဲ့တွေ့ဆုံဖို့အချိန်မရပါဘူး။တခုရှိတာကနယူးဒီလီမှာရှိတဲ့စစ်ဘက်နဲ့အစိုးရအဖွဲ့ဝင်အရေးကြီးတဲ့တာဝန်ရှိသူတွေနဲ့ကျွန်တော်တို့ရဲ့ကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံဆွေးနွေးမှုတွေလုပ်နေတာပါ။လက်ရှိအချိန်မှာဒါကိုပဲကျွန်တော်တို့လုပ်နိုင်ပါတယ်။ အစိုးရထိပ်ပိုင်းခေါင်းဆောင်တွေဟာသူတို့ရုံးနေမှာမရှိပဲမဲဆက်စည်းရုံးရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေကြပါတယ်ဒီတော့အိန္ဒိယအစိုးရစီမှာဘယ်လိုစိတ်ကူးရှိနေသလဲဆိုတာကျွန်တော်မသိပါဘူးတကယ်လို့မဲဆက်စည်းရုံးရေးခီးစဉ်တွေကနေနယူးဒေလီကိုသူတို့ပြန်ရောက်လာချိန်မှာတာဝန်ရှိသူတွေကသူတို့ကိုပြန်ပြီးအစီရင်ခံတင်ပြကြမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်ယုံကြည်တာကတော့မြန်မာနိုင်ငံပေါ်သူတို့ရဲ့သဘောထားကိုဖြေလျှော့ပေးလိမ့်မယ်လို့မျှော်လင့်နေပါတယ
်လူငယ်တဲ့သတင်းကမီဇိုရန်လွတ်တော်အမတ်တယောက်ကနေအိန္ဒိယလွတ်တော်ထဲမှာပြောသွားတာကမီဇိုရန်ကလက်ခံထားတဲ့မြန်မာဒုက္ခသည်အများစုထဲမှာရဲဝင်နေနေဖြစ်တယ်လို့ပြောသွားပါတယ်ဆိုတော့လက်ရှိမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးလာတဲ့ရဲဝင်တဲ့အရေးအတွက်ဘယ်လောက်ရှိနေပါလဲသူတို့ကိုရောဘယ်လိုအကာအကွယ်ပေးထားပါလိမ့်ရှင
် Yeah we are protecting them here and no need of protection becauseWe are all
ကျွန်တော်တို့သူတို့ကိုအကာအကွယ်ပေးထားပါတယ်။ဒါပေမဲ့ဒီဘက်မှာသူတို့အတွက်အကာအကွယ်ဆိုတာမလိုအပ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးအနည်းနဲ့အများစုသလိုဆွေမျိုးသားချင်းတွေဖြစ်နေလို့ပါ။ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံလာတဲ့ဒုက္ခသည်80ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဆွေမျိုးသားချင်းတွေဒီမှာရှိနေကြတာပါ။ဒါကြောင့်သူတို့ဘာသာသူတို့နေထိုင်ဖို့နေရာတွေရှိနေပါတယ်။ကျွန်တော်တို့ပြည်နယ်လွတ်တော်အမတ်ကဒီကိစ္စကိုလွတ်တော်မှာမေးခွန်းထုတ်ခဲ့တာပါ။မီဇိုရန်ပြည်နယ်မှာရှိတဲ့မြန်မာဒုက္ခသည်အရေအတွက်က900နဲ့600ကျားမှရှိနေပါတယ်ဒုက္ခသည်တွေဟာတစ်နေ့တစ်ခြားတိုးလာနေတာပါဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်သူတို့ကိုတတ်နိုင်သလောက်ခိုးလုံခွင့်ပေးနေပါတယ်အများစုကတော့ဆွေမျိုးသားချင်းတွေအိမ်မှာနေနေကြပြီးအနည်းအချင်းတော့ကသာစခန်းတွေမှာဆောင်းလျှောက်ဖို့လိုအပ်တာပါဒါပေမဲ့ဒုက္ခသည်တွေပုံပြီးတိုးလာတာနဲ့အမျှအနာဂတ်မှာအိန္ဒိယအစိုးရရဲ့အကူအညီကိုလိုအပ်လာမှာဖြစ်ပါတယ်ခင်ဗျာ